ရမစစ်တပ်ကအနာသိမ်းပြီးနောက်ပိုင်းဖမ်းဆီးအရေးယူအကျဉ်းချခံရတဲ့အချိန်မှာပြည်တွင်းကသတင်းသမားတွေအပြင်နိုင်ငံရေးအခြားကသတင်းသမားတွေလည်းပါဝင်ခဲ့တာပါ။အခုနောက်ဆုံးဖမ်းဆီးခံရတဲ့ဒဝဲဝက်စ်သတင်းဌာနကဘေးအခြေစိုက်သတင်းတော့ကိုအောင်ဆန်းဦးနဲ့ကိုမျိုးမြတ်ဦးတို့ကိုတော့ပြီးခဲ့တဲ့ဒီဇင်ဘာ17ရက်နေ့ညတကောင်အချိန်မှာဖမ်းဆီးသွားခဲ့ပါတယ်။ဖမ်းဆီးချိန်မှာလည်းသူတို့ဟာသတင်းရေးသားတာကြောင့်လို့မိသားစုဝင်တွေကိုပြောပြီးဖမ်းသွားတာဖြစ်ပါတယ်။သတင်းတော့များအကွယ်ဆောင်ရှောက်ရေးကော်မတီ CPG ကတော့အခုဖန်ဆီးထားတဲ့သတင်းတော့နှုတ်ဦးကိုချွင်းချက်မရှိအမြန်ဆုံးပြန်လှုပ်ပေးဖို့တောင်းဆိုနေပါတယ် CPG ရဲ့အရှိတောင်အာရှဆိုင်ရာတောင်းဝန်ကရှောင်းခရစ်စပင်ကတော့စစ်ကောင်စီအနေနဲ့သတင်းတော့ဒီသူ့အလုပ်သူမလုပ်နိုင်အောင်တားဆီးတာမျိုးကိုရပ်ပစ်ဖို့နဲ့တရားစွဲဆိုမှုတွေမလုပ်ဖို့အပြင်အခုဖမ်းထားတဲ့ဒဝဲဝက်စ်သတင်းတော့နှုတ်ဦးကိုပြန်လှုပ်ပေးဖို့တောင်းဆိုလိုက်တာပါမြန်မာနိုင်ငံမှာသတင်းသမားတွေဖမ်းဆီးခံရတဲ့ဖြစ်စဉ်ကတောက်လျှောက်ရှိနေတာဖြစ်ပြီးထောင်ထဲမှာညှဉ်းပန်းနှိပ်စက်ခံနေကြရတယ်လို့ထောင်ဒဏ်ပြစ်ဒဏ်ချမှတ်ခံရတာတွေလည်းရှိနေပါတယ်စစ်တပ်အာဏာသိမ်းပြီးချိန်မှာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပိုဆိုးရွားလာတယ်လို့မြစည်းမသတင်းဌာနရဲ့အစီအမံခန့်ခွဲမှုအက်ဒီတာဦးစိန်ဝင်းကပြောပါတယ
်သူ့ရဲ့ဗတ်တက်ကဗာသတင်းလာလွတ်လပ်ခွင့်တို့ဘာလို့ပြောခဲ့ဘူးလဲဒါပေမဲ့လည်းသူအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာပြည်ရဲ့တဲ့င်းစာလွတ်လပ်ခွင့်ဟာအိုးတုံးကလူကြီးတွေပြောမှုတဲ့ဂျပန်ခေတ်ကလိုပဲအင်မတန်မှဆိုးဝါးတယ်ကင်ပီတိုင်းနေနှိမ့်ဆက်သလိုနှိမ့်ဆက်ခံရတာရှိတယ်နော်အခုဆိုရင်ဒီတဲ့င်းတော့နှစ်ယောက်ဟာတဲ့င်းအလုတ်ကိုလှုပ်လို့ဖမ်းဆီးခံရတယ်အင်မတန်မှအတိတ်ပဲမဲ့လွန်းနဲ့လှုပ်ရပါမတရားမှုတွေပါ
သတင်းတော့ဒီဖမ်းဆီးအရေးယူခံရတာသတင်းစာတိုက်တွေနဲ့သတင်းမီဒီယာလုပ်ငန်းလိုင်စင်ပိတ်သိမ်းခံရတာတွေကအာဏာသိမ်းပြီးနောက်ရင်ဆိုင်ကြုံတွေ့နေရတာဖြစ်ပါတယ်သတင်းရေးသားပေါ်ပြတာမှာရာဇဝတ်မှုမဟုတ်တဲ့အတွက်သတင်းရေးသားလို့ဖမ်းဆီးတာဖြစ်ကြောင်းပြောပြီးအဖမ်းခံရတဲ့အခုသတင်းတော့နှုတ်ဦးကိုအမြန်ပြန်လှုပ်ပေးဖို့အပြင်အခြားမတရားအဖမ်းဆီးခံရတဲ့သတင်းတော့အားလုံးပြန်လှုပ်ပေးဖို့ကိုလည်းဇလန်သတင်းဌာနရဲ့အယ်ဒီတာချုပ်ကပြောပါတယ
်ဆက်ကောင်စီကဖက်ဒရယ်ဒီမိုကရေစီရအောင်လုပ်ပေးမယ်ရွေးကောက်ပွဲလုပ်ပေးမယ်အဲ့လိုပြောနေတယ်ပေါ့နော်လွတ်လပ်စွာပေါ်ထုတ်ခွင့်သတင်းမီဒီယာတွေကိုဖမ်းဆီးတာကဆန့်ကျင်ပြဖြစ်နေတယ်သူဖက်ဒရယ်ဒီမိုကရေစီတကယ်တမ်းသွားချင်တယ်ရွေးကောက်ပွဲနဲ့ဒီမိုကရေစီချကျလုပ်ချင်တယ်ဆိုရင်ဒီသတင်းသမားတွေမီဒီယာတွေကိုဖမ်းဆီးရမလို့ဒါကဖက်ဒရယ်ဒီမိုကရေစီရုံးနဲ့အတူတူတွဲပါလာတဲ့ဟာပေါ့နော်သူတို့ကသူတို့အလုပ်လဲလုပ်နေရအဲ့တော့သူတို့ဖမ်းဆီးချင်အကြောင်းလည်းမရှိဘူးတရင်ရေးသားတယ်ဆိုတော့ကရာဇဝတ်မှုကျူးလွန်တာလည်းမဟုတ်ဘူ
းဒဝဲဝက်စ်အယ်ဒီတာချုပ်ကလည်းကျင်းဝန်းနဲ့အညီရေးသားပေါ်ပြနေတဲ့သူ့သတင်းတော့နှစ်ဦးကိုအများဆုံးပြန်လှုပ်ပေးဖို့တောင်းဆိုထားပါတယ်အခုဖမ်းဆီးခံရတာတပတ်ကျော်လာချိန်အထိသူတို့ဟာမိသားစုဝင်တွေနဲ့တွေ့ခွင့်မရသေးဘူးလို့လည်းပြောပါတယ်
စစ်တော်ရရရဲစခန်းပို့တာလို့သိရတယ်။မိသားစုနဲ့တရားဝင်တွေ့ခွင့်မရသေးဘူး။ပစ္စည်းတော့ပို့လို့ရတယ်ဆိုလို့ပို့ပြီးပို့တော့ပို့ရပြောတယ်
။2021ခုဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးအချိန်အစလို့အခုချိန်ကဖမ်းဆီးချုပ်နှောင်ခံရစေသတင်းသမားကစုစုပေါင်း62ဦးရှိပြီးဖမ်းဆီးချုပ်နှောင်ခံရပြီးမှပြန်လည်လွတ်မြောက်လာတာ123ဦးထိရှိနေပြီလို့နိုင်ငံရေးအကျဉ်းသားအကူအညီဆောက်ရှောက်ရေးအသင်း AAPP ရဲ့အစည်းအဝေးပေါ်ပြထားပါတယ်။CPJ ရဲ့2022ခုနှစ်အတွက်ထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံဟာကမ္ဘာပေါ်မှာသတင်းတောက်တွေကိုဖမ်းဆီးထောင်ချမှုတတိယအများဆုံးနိုင်ငံဖြစ်ကြောင်းဖော်ပြထားပါတယ်ခင်ဗျ